โอเคအခုဒီဆရာတို့ SNLD အနေနဲ့ပေါ့နော်ဒီအခုရပိုင်းအတွင်းမဲဆွယ်စီယုံနာတွေဇတိုက်ဆိုသူတို့လှုပ်လာတာတွေ့ရတယ်ခင်ဗျမဲဆွယ်စီယုံရဲ့အခြေအနေတွေဘယ်လိုရှိလဲခင်ဗျအ
ဲဒီကဖြစ်ခဲ့ရတော့မဲဆန္ဒရှင်တီတူဒီကိုယ်တိုင်ကမဲကိုဘယ်လိုထည့်ရမလဲအဲ့ဒါကိုပေးချတိတ်ပြီးကြဘူးနောက်တစ်ချက်ကမနေ့ကဆိုလို့ရှိရင်ကျွန်တော်ရဆောက်ညွန့်နယ်သွားတယ်တနင်္လာနေ့ကတော့ချီဆိုင်ညွန့်နယ်သွားတယ်ပေါ့နော်နေ့တော့၃နေ့အလောက်သွားတယ်အဲ့မှာပြည်ကြီးတော်တော်များကမဲထည့်တန်ခွင့်မရှိဘူးသူတို့မဲထည့်မှမပါဘူးလို့အများကြီးပဲတိုင်ကြပါတော့ညညွန့်နယ်တောင်ကြီးက high tide ဆိုတဲ့ရွာဆိုပြီးရှိတယ်တရွာထဲမှာလည်းဥက္ကဋ္ဌ90လောက်ကမဲထည့်နဲ့မှမပါဘူးလို့ပြောကြပါတယ်အဲ့ကိစ္စမျိုးတွေတော့အများကြီးကြုံရတယ်ခင်ဗျ
ဒီရှမ်းပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေကတော့ရှောက်ဖြစ်နေတယ်ခင်ဗျမဲဆွယ်စီယုံရီအခါမှာဆရာတို့အနေနဲ့ဘလို့အခက်ခဲတွေရှိလဲခင်ဗျ
တိုက်ပွဲဖြစ်နေတဲ့မိုင်းရှူးမြို့နယ်တန်ရမြို့နယ်ပြီးတော့ဒီတီမြို့နယ်ပေါ့ဒီ၃မြို့နယ်ကတော့ပြောရေးဆင်းရတာလည်းဆင်းမပြေဘူးနောက်ပြီးတော့မှရွာသားတွေတော်တော်များများကလည်းရွာမှာမရှိကြတော့ဘူးခင်ဗျအိုးပြစ်အိမ်ပြစ်ကျွဲပြစ်နွားပြစ်ပြစ်ပြီးတော့မှဒုက္ခတွေဆန်းနေကိုရောက်နေကြပါလေကျွန်တော်တို့ကဒီသာနာရိတ်ခါပို့ပေးတာမျိုးရန်ကုန်ပို့ပေးတာမျိုးကလွဲရင်ပြုံးမှုမဲဆွယ်မှုကိစ္စဘလို့မှကိုဟိုထုတ်ဖို့ပြောကြဖို့လည်းမတင်တော့ဘူးပေါ့နော်လှုပ်လည်းမလှုပ်ခဲ့ပါဘူးအဲကြောင့်မလို့အဲ့လူတွေမဲဘလို့တဲရမလဲအဲတချို့ပါတီကလည်းရေကောက်ပွဲကိစ္စကိုဖြေဆိုင်ပေးတာဆိုရင်စတင်လာတာရှိတော့ကျွန်တော်တို့ကတော့အများကြီးကောင်းခဲ့ရဖြစ်ပါတယ
်ဒီနေ့ပါတီရဲ့28နှစ်ပြည့်ပွဲမှာလည်းပေါ့နော်ဒီပါတီဥက္ကဋ္ဌဦးခွန်ထွန်းကလည်းဒီရေကောက်ပွဲကော်မရှင်အနေနဲ့ပေါ့နော်တစ်ဖက်တည်းမကြည့်ဘူးဆိုတော့ဟာပြောသွားတယ်လို့သိရတယ်ခင်ဗျဒါနဲ့ပတ်သက်ပြီးအဲ့ဒါဘာကိုဆိုလိုချင်တာလဲခင်ဗျ
ပြည်ထောင်စုရေကောက်ပွဲကော်မရှင်အနေနဲ့မဲမြေချင်းတွေကိုတိကျလေးလာသုံးသပ်ဖို့လိုတယ်ပြီးတော့တစ်ဖက်ပါတီကတင်ပြထားလို့မဲမြေချင်းတွေမငြိမ်းချမ်းလို့မတည်ငြိမ်လို့ရေကောက်ပွဲကိုရွှေ့ပေးပါဆိုတဲ့ကိစ္စကိုတစ်ဖက်တည်းမဆုံးဖြတ်ပဲနဲ့မဲမြေဒေသအခြေအနေကိုစုံစမ်းကြည့်လေ့လာသုံးသပ်ဖို့လိုတယ်နိုင်ငံရေးပါတီအများစုရှိတဲ့နေရာမို့လို့အနည်းဆုံး၄-၅ပါတီတော့ဝင်ကြိုက်ကြမှာပဲတခြားပါတီတွေရဲ့တင်ပြချက်တခြားပါတီတွေရဲ့သဘောထားကိုလည်းနားထောင်ဖို့ပတ်တယ်ထောက်ချက်ဆွဲပြီးတော့မှဆုံးဖြတ်ချက်မပြုဘူးအဲ့ဒါကိုဆိုလိုခြင်းဖြစ်ပါတယ်
ဟုတ်ကဲ့ဆရာဟိုလာမယ့်ရွေးကောက်ပွဲကလည်းဒီကျင်းပပေါ်တော့ရက်အနှဲငယ်သာလိုတော့တယ်တစ်ဖက်မှာလည်းဒီမိုကရေစီအင်အားစုတွေအနေနဲ့ပေါ်တော့1990ရွေးကောက်ပွဲလို့ဖြစ်မှာတစ်ချက်စိုးရိမ်နေတာတွေရှိတယ်ခင်ဗျအတိုက်ခံပါတီအင်အားစုတွေကဒီလာမယ့်ရွေးကောက်ပွဲမှာပြည့်ပြတ်တသားအနိုင်ရခဲ့မယ်ဆိုလို့ရှိရင်တက်မတော်အနေနဲ့ပေါ်တော့ဘလို့သဘောထားရရှိမလဲဒါကိုလက်ခံပေးနိုင်မယ်လို့ဆရာတို့ယုံကြည်လားခင်ဗျဒီပေါ်မှာဆရာတို့ပါတီရဲ့သဘောထားဘလို့ရှိလဲခင်ဗျ
ရွေးကောက်ပွဲမှာဒီမိုကရက်တစ်အင်အားစုတွေအပြတ်အသတ်နိုင်ရဖို့လိုအပ်တယ်လို့အဲရွေးကောက်ပွဲရလကူလည်းမမှန်ကန်ကန်နဲ့တိပပြုဖို့ဆိုတာတပ်မတော်နဲ့သူကလက်ရှိသူ့အပေါ်မှာအများကြီးမူတည်ပါတယ်ဒါပေမဲ့တပ်မတော်ကကွေဦးစီးချုပ်တိုင်းကရွေးကောက်ပွဲရလကူသူ့အနေနဲ့လုံးဝမမှန်ကန်ကန်အတိမတ်ပြုမယ်လို့ဆိုတာထုတ်ဖို့ပြောကြတာရှိပါတယ်ဒါပေမဲ့ပြီးခဲ့တဲ့နိုင်ငံရေးအစဉ်အလာအရကျွန်တော်တွေ့ကြုံရဆိုလို့ရှိရင်တော့ဒီဥစ္စာပေါ်မှာတော့လက်တွေ့မလုံဆောင်သေးတဲ့အပြည့်အဝယုံကြည်ဖို့ဆိုတာတပ်မတော်ကိုခက်ခဲပါတယ်တရားမရှိမိုင်းအခြေပြီးဆိုတဲ့မြို့နယ်တွေမှာထိုးစစ်ဆင်နေတာဟာဖြင့်တပ်မတော်အနေနဲ့ရွေးကောက်ပွဲပေါ်မှာသဘောထားပြန်ရှိတယ်ဆိုတာကိုကျွန်တော်တန်တဲ့ဖြစ်စရာအများကြီးပေါ်ပေါက်ပါတယ်ဒီကောက်ပွဲမဖြစ်အောင်ငြိမ်းချမ်းဆောင်နေတဲ့နေသားလို့ဆွဲကြမယ်ဆိုရင်တော့မှဆွဲနိုင်လို့ပဲနေသားလို့ယူဆပါလေဒါကြောင့်မို့လို့ဒီမိုကရက်တစ်အင်အားစုတွေအနေနဲ့လက်ဆိုင်အနိုင်ရရင်တော့မှပဲရွေးကောက်ပွဲရလဒ်ကိုအပြည့်အစုံပြင်ပမလားဆိုတော့အများကြီးတန်တဲ့ဖြစ်စရာဖြစ်တယ်ဒီပေါ်မှာနိုင်ငံတကာဖွဲ့စည်းများနောက်အင်အားကြီးနိုင်ငံများဒီတိုင်းတွင်နိုင်ငံများကနေပြီးတော့မှ Y1P RP လုံဆောင်တယ်လို့ဒီမိုကရက်တစ်ကိုလိုလားကြတဲ့ပြည်သူတရားလုံးကလည်းညှို့နှိုးချက်တမ်းနဲ့ပါဝင်ဆောင်ရွက်ကြမယ်ဆိုလို့ရှိရင်တော့တပ်မတော်အနေနဲ့သဘောထားပြောင်းကောင်းပြောင်းသွားနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ရပါတယ်
ဆရာတို့ဒီလာမယ့်ရွေးကောက်ပွဲမှာဒီအတိုက်ခံဒီမိုကရေစီအင်အားစုတွေအပတ်ကနိုင်ရခဲ့မယ်ဆိုလို့ရှိရင်တပ်မတော်အနေနဲ့ပူးပေါင်းဆောင်ရွက်ဖို့အလားအလာပေါ်မှာရောဆရာတို့အနေနဲ့ဘယ်လိုသုံးသပ်မလဲခင်ဗျတ
ပ်မတော်အနေနဲ့တော့သူရဲ့ရည်ရည်ချက်ကိုကြောက်ကောင်းမှကြောင်းနိုင်မှာပေါ့နော်အဲလို့ဆိုတော့ဒီမိုကရေစီကိုလိုလားတကောင်းလိုလားပါလိမ့်မယ်ဒါပေမဲ့2008ပွဲစည်းပုံကိုအသေးစိတ်ပိုင်ထားမယ်ကျွန်တော်အဲ့ဒီဒီမိုကရေစီဟာမျိုးစံနဲ့တစ်ထပ်တည်းကျတဲ့ဒီမိုကရေစီတော့မဖြစ်နိုင်ဘူးတပ်မတော်ရဲ့သဘောထားပြောင်းမပြောင်းဆိုတာကတော့ပြည်သူလူထုရဲ့အင်အားပေါ်မှာလည်းပူတည်နိုင်မယ်လို့ယူဆတာပေါ့နော်တကယ်လို့လူထုအနေနဲ့ရဲရဲရဲရဲစတာပေါ်ထုတ်ရဲမယ်ရဲရဲရဲရဲရဲဆိုင်ရဲမယ်ရဲရဲတောင်းဆိုရဲမယ်ဆိုတော့တပ်မတော်ကလည်းမလွဲမသွေလိုက်လုပ်ပေးရလိမ့်မယ်လို့မြင်ပါတယ်။ဒါကြောင့်မို့လို့လူတို့ရဲ့နိုင်ငံအနေချမ်းမှုအပေါ်မှာအများကြီးမူတည်တယ်။တပ်မတော်ဟာလူတို့ရဲ့ဆန္ဒကိုအလေးထားလာတတ်တဲ့တမိကျရင်တော့ကျွန်တော်အားလုံးပြောင်းလဲတဲ့အခြေအခါကိုရပ်မယ်ပါ
။ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆင်းမှာနာမည်မပါတာတွေမဲဆင်းမှားတာတွေကြိုတင်မဲ့ကိစ္စတွေကဒီပြဿနာတွေတော်တော်များများဖြစ်ခဲ့ပြီးပြီပေါ့နော်။ဒီလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အပေါ်မှာဆရာတို့အနေနဲ့ဘယ်လောက်ထိယုံကြည်မှုရှိလဲခင်ဗျ။
လွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲတရားဖြစ်ဖို့ဆိုတာတော့မျှော်လင့်ချက်အန္တရာယ်နည်းပါတယ်ခင်ဗျ။ဒါကြောင့်လည်းဆိုတော့ အခုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ပုဂ္ဂိုလ်ပြီးတော့ဒီအပေါင်းပါအားလုံးပေါ့နော်ဝန်ထမ်းတော်တော်များများကစစ်တပ်ဘက်ကနေကူပြောင်းလာတယ်။သူ့အနေနဲ့ကြားမှာရက်တည်တဲ့အဖွဲ့ကြီးတစ်ခုမဟုတ်တဲ့အတွက်ကြောင့်မို့လို့အယုံကြည်ရှိဖို့ဆိုတာကသူ့ရဲ့လှုပ်ဆောင်ချက်ပေါ်မှာမြဲမြူတည်ရပါလိမ့်မယ်။သဘောတဘာဝလည်းမကြပါဘူး။အမှန်ဖြစ်တဲ့နာတော့တတိယအုပ်အားမနိုင်ငံရေးပါတီထဲမှာမပါတဲ့အုပ်စုအခုကကြံ့ခိုင်ရေးပါတီကနေကြောင်းလာတဲ့စစ်တပ်ကနေအနားယူလာတဲ့ပုဂ္ဂိုလ်တွေကဥထောက်နေတယ်ဆိုတော့အဲ့ဒီပေါ်မှာကျွန်တော်တို့ရာထောင်ကြည့်ယုံကြည်ဖို့ဆိုတာမယုံကြည်တဲ့ကျွန်တော်ပို့ကိုဘလို့မှအပြစ်ဖို့ရအကြောင်းမရှိဘူးဘလို့မှကိုကျွန်တော်တို့သဘာဝမကျဘူးလို့လည်းပြောကြအကြောင်းမရှိဘူးပေါ့နော်ဒါကြောင့်မို့လို့ကျွန်တော်ကတော့ဆောက်ဖြစ်မှာကြောက်တကာဆိုတဲ့နေသားမျိုးလို့ပဲကျွန်တော်သုံးသပ်လို့ပါ
အခုလို့ပြကြပေးတာကျေးဇူးတင်ပါတယ်နော်ဆရာ
ဟုတ်ကဲ့ပါကျေးဇူးပါခင်ဗျာ